စကိုင်းတိုင်းရင်းမပင်မြို့နယ်ကနီမြို့ကြားမှာတိုက်ပွဲတွေနဲ့စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးတွေကြောင့်ကျေးရွာတချို့မိရှုဖျက်ဆီးခံရတယ်လို့ကျေးရွာသားတချို့ဖမ်းဆီးခံရတာတွေလည်းရှိနေတယ်လို့ဒေတာကန်တွေကVOA ကိုပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုကျွန်မဆက်ပြီးတော့ပြောပြမှာပါရှင်
စကိုင်းတိုင်းရင်းမပင်နယ်ကနီမြို့တွေကြားမှာစစ်ကောင်စီကရဟတ်ရင်တွေတုံးပြီးနယ်မြေရှင်းလင်းလို့စစ်ကောင်စီတပ်တွေနဲ့ဒေတာကန်ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ပြီးရှိနေပါတယ် ဖေဖော်ဝါရီလ28ရက်နေ့ကရင်းမပင်မြို့နယ်တပြေးအေးကျေးရွာကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်ဆစ်ဆင်နေတာကြောင့်နေအိမ်တွေမီးလောင်ဆုံးရှုံးခဲ့တယ်လို့ဒေတာကန်တွေကပြောပါတယ်
မက်ရှလာနေရမှာတော့တပြေးအေးရွာနဲ့ကလျက်ရှိတဲ့ကနီမျိုးနယ်တွေကမိုးကောင်းကျေးရွာကိုအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီကနေအိမ်တွေကိုမီးရှို့ခဲ့တယ်လို့မြောင်ယမဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုခန့်က VOA
ကိုပြောပါတယ်တပြေးအေးကျေးရွာရဲ့မြောက်ဖက်ဒီမိုးကောင်းကျေးရွာနားမှာကျွန်တော်တို့ဒီဒေသခံကုကံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိပ်တိုက်ပွဲဖြစ်တာရှိပါတယ်အဲတော့မနေ့ကတော့
ကျွန်တော်တို့ဒီချင်းနိုင်လောက်ကနေပြီးတော့ဗောနော်ဆက်တနိုင်လောက်ထိအောင်ကျွန်တော်တို့အကျဉ်းထံဒီအရံကြီးခက်တဲ့တိုက်ပွဲဖြစ်ခဲ့တာရှိပါတယ်ဆိုတော့ဒီအဲ့လိုစစ်ကောင်စီကနေပြီးတော့ဒီအကြီးမဲ့ရဲတပ်ကြီးတို့အချို့ဖမ်းဆီးနေရတယ်ရှိပါတယ်ဗောနော်ဒီမိုးကောင်းကြီးရွာကိုဝင်ရောက်စီးနင်းပြီးတော့နေရေရှုပ်ခဲ့တာရှိပါတယ်နေအိမ်တွေမီးလောင်ဆုံးရှုံးတာအပြင်ဒေသခံတချို့ကိုလည်း
ကျွန်တော်တို့ဒီအဝေးကနေပြီးတော့ပေါ့ဗျာကျွန်တော်တို့လန့်မြင်ရတာတော့မိတော့အနေထားနဲ့ကျွန်တော်တို့လန့်ကြည့်ရတာဒါဟုတ်အနည်းနာတော့ဘယ်သူမှပြက်လို့မရဘူးဗျာဟုတ်ကဲ့ဗျာသူတို့ကဒီရမ်းပြစ်တာရမ်းပြစ်ပြီးတော့သူတို့ကအဲ့လိုဝင်လာဆိုတော့အနည်းနာတော့ဘယ်သူမှပြက်လို့မရဘူးဗျာကြည့်ပါတယ်မှာတော့လူတွေမရှိတော့ဘူးဗျာအဲဒီသူတို့ဝင်လာကြတဲ့ဟိုဝင်လာကြတဲ့ဆိုကျွန်တော်တို့အရင်ရက်ကတည်းကအာရှောင်းနေနေကြတာဗျာရင်းမပင်မျိုးနယ်ပေါ့ရင်းမပင်မျိုးနယ်အဲတပီးတောင်သူကွင်းလို့ပြောရမှာဗျာအဲဒီမှာတောထဲမှာနေတဲ့ဥကံအောင်လို့နာဖာနေအောင်မာသွားတယ်လူတတိယရတယ်ဗျာအသားမပြည်သူတွေဗျာလူတို့ဒီအဲတောင်သူဓမ္မတွေကအဲဌာနမဒါအဲ့လိုလုပ်ငန်းတွေကိုပဲလုပ်တယ်ဗျာ
ဖေဖော်ဝါရီလ26ရက်နေ့ကစလို့ရင်းမပင်မြို့နယ်ချင်းပုံကျေးရွာနဲ့ညောင်ကိုင်းကျေးရွာကိုစစ်ကောင်စီကရဟန်းရင်တွေနဲ့ဝင်ရောက်ပစ်ခတ်နယ်မြေရှင်းလင်းတာတွေလုပ်ပြီးတဲ့နောက်တပြည့်အေးကျေးရွာမိုးကောင်းကျေးရွာတို့ကိုဇက်တိုက်ဆိုသလိုနယ်မြေရှင်းလင်းရေးတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။နယ်မြေရှင်းလင်းရေးတွေမှာဒေသခံကျေးရွာသားတချို့ထိခိုက်သေးဆုံးမှုရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး။လက်ရှိအချိန်မှာရင်းမပင်တဲ့ကဏီနယ်ကြားကျေးရွာ600လောက်ကဒေသခံ2000လောက်ဟာဘေးလွရာတောတွေထဲတိမ်းရှောင်နေရပါတယ်။ဒါကရင်းမပင်တဲ့ကဏီနယ်တွေကအခြေအနေပါ။စကိုင်းတိုင်းတဲကပဲကျွန်းလာမြို့ဝေလမူကျေးရွာကိုစစ်ကောင်စီကမက်ရှလ၁ရက်မှာလေကြောင်းကနေပစ်ခတ်ပြီးနယ်မြေရှင်းလင်းတာတွေလုပ်လို့ကျေးရွာထဲမှာဒေသခံတွေပိတ်မိနေတယ်လို့ဝေလမူကျေးရွာသူတဦးကအခုလိုပြောပါတယ်။
ကျွန်တော်တို့ဒီလိုလေအကုန်ခက်ကြီးချင်းအဖြစ်ဒီမှာအရင်ရောက်နေလူတွေကိုဒုက္ခရောက်နေတာကအောင်90 60လောက်ကလေးတွေလူကြီးတွေတော့ပြင်းကြီးတော့ခန္ဓာကြကြံပြန်ဖန်တော့ရတယ်။ဟောရောဝိုင်းတာလူကလေးတွေကိုဒုက္ခကြံဖြစ်ခေါ်တာအချင်းဆက်ပြီးတဲ့ဒုက္ခကြီးတဲ့လူတွေပြန်လာဖို့ဒီမှာဒီဝါလေးကလေးတွေကိုရိုက်နေပြီးဖြစ်နေတယ်
စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ကျွန်းလာမြို့နယ်ဝေလမူကျေးရွာမှာ PDF အမိခံအကြမ်းဖက်သမားတွေရောက်ရှိနေကြောင်းသတင်းပေးပို့တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကကျေးရွာကိုစစ်ဆေးဆောင်ရွက်ဖို့တွားချိန်မှာထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ပြောပါတယ်။ဒေသခံတွေပြောသလိုလေကြောင်းကနေတိုက်ခိုက်တယ်ဆိုတာကိုတော့ထည့်သွင်းဖော်ပြထားတာမရှိပါဘူး။